အခုရပိုင်းဒေါ်လာအပါဝင်နိုင်ငံခြားငွေဈေးတွေတက်တဆက်တည်းရွှေဈေးလောင်စာဈေးဈေးနဲ့အခြားဈေးနှုန်းတွေတက်နေခြင်းထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်အဲ့ဒါကတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနဟာမာတီလဲပဲမားကတ်တင်းလို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချီရေးလုပ်ငန်းလုပ်ကင်တာကိုတားမြစ်ပိတ်ပင်လိုက်တဲ့သတင်းပါစီးပွားကုသကထုတ်တဲ့အမိန့်ကြော်ညာစာမှာစက်တင်ဘာ18ရက်နေ့ကစပြီးအဲ့လိုစင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချီရေးဆက်လုပ်နေဦးမယ်ဆိုရင်အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်9နဲ့အရေးယူမယ်လို့ဆိုပါတယ်အဲ့ဒီပုံမှန်နဲ့သာအပြစ်ရှိကြောင်းတွေးရှိအရေးယူခံရရင်ထောင်ဒဏ်3နှစ်အထိနဲ့ငွေဒဏ်ပါချမှတ်ခံရမယ့်သဘောရှိပါတယ်ဒီစင်ဝါစနစ်နဲ့ဈေးကွက်ဖြန့်ချီရေးလုပ်ငန်းကြီးထဲမှာကုမ္ပဏီတရားကျော်ဝင်ရောက်လုပ်ကင်သူတောင်းနဲ့ချီရှိနေနိုင်ပြီးသူတို့ဖြန့်ပြူတာကိုဝယ်ယူသုံးဆွဲတဲ့သူတွေကလည်းသိန်းနဲ့ချီရှိနေမှာမို့ကြီးမားတဲ့သက်ရောက်မှုရှိတယ်လို့ပြောနိုင်ပါတယ်။မာတီလေဗယ်မားကတ်တင်းလို့ခေါ်တဲ့စင်ဝါစနစ်အကြောင်းဆွေးနွေးတင်ပြသွားပါမယ်
။မာတီလေဗယ်မားကတ်တင်းလို့ခေါ်တဲ့စင်ဝါစနစ်နဲ့ဈေးကွက်ဖြန့်ချီတယ်ဆိုတာကုမ္ပဏီတစ်ခုခုဒါမှမဟုတ်အများပြားကိုကြော်ညာရီတာမန်ဖြန့်ချီရေးစနစ်တွေနဲ့ဖြန့်ချီတာမျိုးမဟုတ်ပဲလူတွေကိုတိမ့်သွင်းပြီးဖြန့်ချီရောင်းချတဲ့စနစ်လို့လွယ်လွယ်ပြောနိုင်ပါတယ်။လူတယောက်ဟာအဲ့ဒီကုမ္ပဏီကိုရောက်သွားရင်အရင်ဆုံးအဖွဲ့ဝင်ဖြစ်ပါဝင်ဖို့လိုပါတယ်။အဖွဲ့ဝင်ဖြစ်ပါဝင်နိုင်ဖို့တတ်မှတ်ချက်ကတော့ကုမ္ပဏီတစ်ခုနဲ့တစ်ခုမတူပါဘူး။တချို့ကုမ္ပဏီတွေမှာကုမ္ပဏီစီးနည်းနည်းပိုးဝယ်လိုက်တာနဲ့အဖွဲ့ဝင်ဖြစ်နိုင်ပေမယ့်တချို့ကုမ္ပဏီတွေမှာတော့တိမ့်ညာနဲ့ချီတန်ဖိုးရှိပစ္စည်းတွေဝယ်မှအဖွဲ့ဝင်ဖြစ်ရတာမျိုးလည်းရှိပါတယ်။အဖွဲ့ဝင်ဖြစ်ပြီးရင်အဲ့ဒီလူဟာနောက်ထပ်အဖွဲ့ဝင်တစ်တွေရအောင်ရှာဖွေစည်းရုံးရပါတယ်။ကုမ္ပဏီကဖြန့်ဖြူးတဲ့ပစ္စည်းတွေကိုသူ့လိုပဲဝယ်လာအောင်အဖွဲ့ဝင်တစ်ကိုစည်းရုံးရတာမျိုးပါ။တပြိုင်နက်တည်းအဖွဲ့ဝင်အဆင့်မရောက်ပေမဲ့ကုန်ပစ္စည်းနည်းနည်းပါးပါးကုန်အောင်ရောင်းချရတာမျိုးလည်းလုပ်ရပါတယ်။အဲ့ဒီလိုအဖွဲ့ဝင်တဲ့စီးအောင်နိုင်မှုကုန်ပစ္စည်းရောင်းချနိုင်တဲ့အရေးအတွက်ကိုမူတည်ပြီးအဲ့ဒီလူတွေကိုအမှတ်ပေးစနစ်ကျင့်သုံးပါတယ်။ကိုစီးအောင်ထားတဲ့လူဟာနောက်ထပ်အဖွဲ့ဝင်တွေကိုစီးအောင်ရင်ကို့အတွက်လည်းအမှတ်တချို့ရတဲ့စနစ်ကျင့်သုံးပါတယ်။ကိုစီးအောင်ထားတဲ့လူကနေတဆင့်စင်ပွားလူတွေတိုးပွားလာသလောက်ကိုကအမှတ်တွေရနေမှာဖြစ်ပြီးတတ်မှတ်ထားတဲ့အမှတ်တစုံတစ်ခုရောက်သွားရင်အဲ့ဒီလူကိုနာမည်လှလှပေးထားတဲ့အဆင့်တစ်ခုတတ်မှတ်ပေးပြီးတချို့ကုမ္ပဏီတွေမှာဆိုလစဉ်ဝင်ငွေမျိုးမျိုးမြက်မြက်ရတဲ့သူတွေဖြစ်လာစေပါတယ် MLM ကိစ္စမှာဖြန့်ဖြူးတဲ့စနစ်ကအဓိကပြဿနာမဟုတ်ပဲဖြန့်ဖြူးတဲ့ကုန်ပစ္စည်းတွေရဲ့အမျိုးအစားဈေးနှုန်းနဲ့ဘယ်လိုစီးအောင်ရောင်းချတယ်ဆိုတာတကယ်ပြဿနာပါလက်ရှိမြန်မာနိုင်ငံထဲရောက်နေတဲ့စင်ပွားစနစ်လုပ်ကိုင်နေတဲ့ကုမ္ပဏီအများစုကြီးဟာစေဝါဒါမှမဟုတ်စေဝါလို့နာမည်ခံမထားတဲ့ဒက်စာဒါမှမဟုတ်ကျန်းမာရေးနဲ့သက်ဆိုင်တယ်လို့ဆိုရဲအလှကုန်နဲ့လူသုံးကုန်ပစ္စည်းစတာတွေဖြစ်နေတာတွေ့ရပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။တာမန်ကုန်ပစ္စည်းတွေမှာသူ့ထုတ်ကုန်အရေးအသွေးနဲ့သူ့ဈေးနှုန်းပြန်မျှသတ်မှတ်ချက်တွေရှိပြီးသားမို့သူနဲ့အမျိုးအစားတူအမှတ်တစ်စိတ်လောက်ပဲကွဲတဲ့ကုန်ပစ္စည်းတွေကိုဈေးနှုန်းမတန်တဆမြင့်တင်ရောင်းချလို့မရနိုင်ပါဘူ
း။ဈေးဝါဒါမှမဟုတ်ဓာတ်စာဒါမှမဟုတ်ကျန်းမာရေးကိုအထောက်အကူဖြစ်စေတဲ့အလှကုန်လူသုံးကုန်တွေကတော့အဲ့ဒီကုန်ပစ္စည်းတွေရဲ့အာဏိသင်တွေကိုပြောပြီးဈေးနှုန်းမတန်တဆမြင့်တင်နိုင်လို့ပါပဲ။နမူနာအားဖြင့်လွန်ခဲ့တဲ့အနှစ်20ဝန်းကျင်လောက်ကမြန်မာနိုင်ငံမှာနာမည်ကြီးတဲ့လင်းစည်းဆေးတောက်တွေလင်းစည်းနဲ့လှုပ်ထားပါတယ်ဆိုတော့စားတောက်ကုန်နဲ့လူသုံးကုန်တွေကိုပြသနိုင်ပါတယ်။အဲ့ဒီကုန်ပစ္စည်းတွေကိုထိုင်ဝမ်အခြေစိုက်ရှိုင်းဟုတ်ကုမ္ပဏီကစင်ပွားစနစ်နဲ့ဖြန့်ပြူပြီးမြန်မာပြည်မှာအကြီးကျယ်အောင်မြင်မှုရအကြီးကျယ်အငင်းပွားရတဲ့ပြဿနာတစ်ခုဖြစ်စေခဲ့ပါတယ်။လုပ်ပုံကိုင်ဝန်ဤစနစ်ကတော့အဖွဲ့ဝင်သစ်တွေမစုဆောင်ခင်အကျိုးဆွေးနွေးပွဲဟောပြောပွဲဆွဲတဲ့ပွဲတွေလုပ်ပါတယ်။အဲ့ဒီပွဲတွေမှာလင်းစည်းဆေးတောက်နဲ့အခြားကုန်ပစ္စည်းတွေရဲ့ကျန်းမာရေးအပေါ်ဘယ်လိုကောင်းမွန်ကြောင်းပြောဆိုစေပါတယ်။အဲ့ဒီဆေးတောက်တောက်ပြီးကင်ဆာယောဂဘလို့တက်တာစီတယ် AIDS ကိုဘလို့ဟန့်တားနိုင်တယ်အခြားယောဂတွေကိုလည်းဘလို့ကောင်းမွန်စေတယ်စသဖြင့်ပြောဆိုရတဲ့ဗီဒီယိုပြပြီးစီးရုံးပါတယ
်ဒါပေမဲ့တကယ့်လက်တွေ့အဲ့ဒီလင်းစည်းနဲ့ဆက်ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံ FDA မှာစေဝါတွေဖြစ်မှတ်ပုံတင်တာမဟုတ်ပါဘူးဒီလိုနဲ့အဖွဲ့ဝင်တွေဟာတအိမ်တဆင်းလိုက်လံပြီးလင်းစည်းဆေးဘလောက်စွမ်းကြောင်းအပေါင်းအရင်တန်တန်တွေနဲ့ဟောပြောကင်ဆာယောဂါတွေကိုတိုက်ခိုင်း AIDS နဲ့အခြားယောဂါတွေကိုတိုက်ခိုင်းစတာတွေလုပ်ကြပါတော့တယ်။ဒါပေမဲ့တက်တည်အထောက်အထားဖြစ်စေမဲ့စာရွက်စာရန်တွေမှာတော့အဲ့ဒီလိုယောဂါပျောက်ကင်းပါတယ်ဆိုတာရေးမထားပါဘူး။အဲ့ဒီအချိန်ကလင်းစည်းဆေးတောက်ဒပလင်းကျော်ဆေးတဖုံးစာကျက်ငွေ 9,000 ကျော်လောက်နဲ့ရောင်းချပါတယ်။အလွန်ဈေးကြီးတဲ့နှုန်းမှာနောက်ပိုင်းယောဂါတွေနဲ့ပြဿနာတွေအမျိုးမျိုးတက်မီလီယာတွေကနေဝေဖန်ရေးသားမှုမြင်မာလာမှအဲ့ဒီကုမ္ပဏီမြေအောက်ကိုအသာလေးရှို့သွားခဲ့ပါတယ်။နောက်ပိုင်း အစိုးရကျန်းမာရေးဝန်ကြီးဌာနကိုယ်တိုင်လင်းစည်းမှုတွေစိုက်ပျိုးပြီးလင်းစည်းဆေးတောက်တွေထုတ်လုပ်လာနိုင်ပါတယ်။ရှိုင်းဟုတ်ကုမ္ပဏီကထုတ်တဲ့လင်းစည်းဆေးတောက်ဘူးတွေနဲ့အာနစ်တင်ကျင်းတူတဲ့ဝန်ကြီးဌာနထုတ်လင်းစည်းဆေးတောက်တဘူးဟာကျပ်2000ကျော်3000လောက်နဲ့ဖြန့်ဖြူးနိုင်ပါတယ်။ဒါကိုကြည့်ရင်စင်ပွားစနစ်နဲ့ဖြန့်ဖြူးတဲ့ကုမ္ပဏီဟာကုန်ပစ္စည်းတစ်ခုကိုလူတွေရဲ့မသိနားမလည်မှုအယုံသွင်းပြီးလိန်ညာအောင်စိတ်ခိုင်းမှုလောဘအားကိုအသုံးချပြီးဘလောက်မတော်မတရားအမျက်ထုတ်ခဲ့သလဲဆိုတာတွေ့နိုင်ပါတယ်။နောက်ပိုင်းပေါ်ပေါက်လာတဲ့စင်ပွားကုမ္ပဏီတွေဟာလည်းအဲ့ဒီခေတ်ကနာမည်အကြီးအကျယ်ကြီးခဲ့တဲ့လင်းစည်းဖြန့်တဲ့ကုမ္ပဏီနဲ့မတိမ်မငြိမ်ပုံစံတူတွေများပါတယ
်။ခုဆိုရင်မာဒီလည်းပဲမာကတ်တင်းနဲ့ဖြန့်ပြေးလုပ်တဲ့ကုမ္ပဏီတချို့ဟာ FBA မှာထောက်ခံချက်မယူဘဲစေဝါလိုလိုဓာတ်စာလိုလိုကုန်ပစ္စည်းတွေဖြန့်ပြတာနဲ့ပတ်သက်ပြီးအစိုးရဘက်ကအရေးယူထားတာတရားစွဲထားတာလည်းရှိနေပါပြီ။တချို့စာသုံးသူဘက်ကနစ်နာလို့တိုင်ကြားထားပြီးတရားရုံးရောက်နေတဲ့အမှုတွေလည်းရှိနေပါတယ်။ပြည်ထနာကအဲ့ဒီလုပ်ငန်းကြီးထဲမှာမသိနားမလည်သူပြည်သူအများပြားဟာစားကောင်းနေတဲ့ဖွယ်ပါဝင်နေကြရတာဖြစ်လို့အရေးယူကင်တွယ်ဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေရတာပါ။ဒါကြောင့်အခြားသောနိုင်ငံတွေနီးတူပြည်ထနာပေါင်းများစွာပေါက်ဖွားစေတဲ့စာသုံးသူပြည်သူတွေကိုကြီးကြီးကျယ်ကျယ်ထိခိုက်စေတဲ့မာဒီလေဗယ်မာကတ်တင်းစနစ်နဲ့ဖြန့်ပြေးလုပ်မှုကိုပိတ်ပင်လိုက်တာဟာကောင်းမွန်တဲ့ကိစ္စဖြစ်ပါကြောင်းဒီလိုလုပ်ခြင်းအဖြစ်အခြားသောဈေးကွက်နဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာတွေကိုလည်းထိခိုက်နိုင်စရာအကြောင်းမရှိပါကြောင်းတင်ပြလိုက်ရပါတယ်